ခုတော့လက်ဘရောင်းတောင်အရေးခင်နောက်ဆက်တွဲအခြေအနေကိုတင်ပြပါမယ်။စကိုင်းတိုင်းအတွင်းကလက်ဘရောင်းတောင်ကျင်းစီစီမံကိန်းအရေးဒေသခံပြည်သူနဲ့ရဲလုံခြုံရေးတွေကြားပြည်ပခါတွေအတွင်းတနတ်တန်ရနဲ့တည်ဆုံခဲ့ရတဲ့ဒေါက်ခင်ဝင်းအမှုမြန်မာနိုင်ငံလူ့ခွင့်ကော်မရှင်ရဲ့ကွင်းစင်ဆောင်စမ်းမှုတွေအဆုံးသတ်ပြီးဖြစ်ပြီးနိုင်ငံတော်သမ္မတကိုတင်ပြတော်မှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒေါက်ခင်ဝင်းတည်ဆုံခဲ့တဲ့အမှုနဲ့ပတ်သက်ပြီးမျှတတဲ့တရားစီရင်မှုရစေဖို့ Yes ကမှအမှုဖွင့်ထားသလိုပုံမှန်144ချိုးဖောက်မှုခြံစည်းရိုးဖျက်မှုအပါအဝင်ပုံမှန်မျိုးစုံနဲ့တရားစွဲခံနေရတဲ့လက်ဘရောင်းတောင်သူတို့ရဲ့အမှုတွေကိုမြန်မာနိုင်ငံရှိနေများကိုရင်အဖွဲ့ကလည်းကူညီဆောင်ရွက်ပေးနေပါတယ်။ဒီအကြောင်းကိုမဆွမုံကပြောပြပေးမှာပါ
။ပြီးခဲ့တဲ့2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းနယ်မြေအတွင်ရောကြီးမယူထားတဲ့တောင်သူလယ်သမားတွေရဲ့လယ်မြေကိုခြံစည်းရိုးခတ်တဲ့အပေါ်မှာဒေသခံပြည်သူတွေကတားဆီးကြရင်းနဲ့ရဲလုံခြုံရေးတွေနဲ့အကြမ်းဖက်ပဋိပက္ခတင်းမာမှုတွေဖြစ်ချိန်ဦးကောင်းမှတနတ်ထံရရပြီးတော့မိုးချိုးပြင်ရွာသူတောင်သူဒေါ်ခင်ဝင်းတည်ဆုံခဲ့ရတာပါဒီမှုနဲ့ပတ်သက်လို့လူခွင့်ရေးချိုးဖောက်ခံရခြင်းရှိမရှိအထူးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးတော့ကွင်းစင်းတပ်တွေစစ်ဆေးချက်ယူခဲ့တာဇန်နဝါရီလ3ရက်နေ့မှာအဆုံးသတ်ပြီလို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဒုဥက္ကဋ္ဌဦးစစ်မြိုင်ကပြောပါတယ
်ကျွန်တော်တို့ကော်မရှင်ကတော့သူအဖွဲ့တစ်ဖွဲ့လှုပ်ပြီးတော့ကျွန်တော်တို့ကစုံစမ်းစစ်ဆေးတာပေါ့ဗျာစုံစမ်းစစ်ဆေးတဲ့အဖွဲ့ကတော့ကျွန်တော်တို့ပြီးတော့3ရက်နေ့မှာပြီးသွားပြီလေအော်စစ်တာကတော့ကျွန်တော်တို့ဥဇော်ဝင်းနောက်ဒေါက်တာညံစောဥဇိုးဖုံးမြင့်တို့၃ဦးပေါ့ကျွန်တော်တို့ကော်မရှင်လူကြီး၃ဦးအဲသူတို့ဖွဲ့ပြီးတော့ရင်တွားရောက်စစ်တာပါအဓိကကတော့ဒေါ်ခင်ဝင်းတည်ဆုံမှုနဲ့ပတ်သက်လို့ဘယ်လိုဖြစ်ပွားတယ်လဲလူခွင့်ရထိခိုက်နေတာမျိုးရှိသလားဆိုတော့ဒီအချက်ကိုစစ်ဆေးတာပါ
လူ့ခွင့်ရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးချက်တွေကိုနိုင်ငံတော်သမ္မတထံကိုသမ္မတရုံးကနေတဆင့်တင်ပြအစီရင်ခံမှာဖြစ်ပြီးအများပြည်သူသိရှိနိုင်အောင်သတင်းထုတ်ပြန်မှာဖြစ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဒုဥက္ကဋ္ဌကပြောပါရယ
်ဒီကွင်းစင်စုံစမ်းစစ်ဆေးတာတွေကိုတော့ကျွန်တော်တို့နိုင်ငံတော်သမ္မတရုံးတင်ပြပါတယ်ပြီးရင်ကျွန်တော်တို့ရဲ့အင်တာနက်ကနေပြီးတော့ပြည်သူကိုလည်းပဲကျွန်တော်သတင်းထုတ်ပြန်ပါတယ်
ဒီလိုမျိုးလူ့ခွင့်ရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုအဆုံးသတ်တဲ့နေ့ဇန်နဝါရီလ3ရက်နေ့မှာပဲဒေါ်ခင်ဝင်းရဲ့အမှုကိုဆလင်းကြီးရဲစခန်းမှာတက်ဆိုင်ရာမိသားစုကအမှုဖွင့်တိုင်ကြားလိုက်ပါတယ်။ဒီအမှုကိုဥပဒေအကြံပေးဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံရှင်းနေများကိုရဲ့အဖွဲ့ကရှင်းနေကြီးဦးသိန်းတန်းဦးကတိုင်ကြားမှုရဲ့နောက်ဆုံးအခြေအနေအခုလိုရှင်းပြပါဗျာ။နောက်ဆုံ
းအခြေအနေကတော့ခုထိသူတို့ကျွန်တော်တို့အကြောင်းမကြားသေးပါဘူး။ဒါပေမဲ့အပြေပေးရမှာမပေးလို့မရဘူးလေ။ဒေါ်ခင်မအေးကဒီလိုလုပ်ပြီးတော့ဖွင့်တာပေါ့။လူသားမှုနဲ့ဖွင့်တာ။ကျွန်တော်တို့ကဒါပေးမှုသိကင်းလို့ပြောတာကဘယ်သူမှပဲဝါမှမသိတဲ့အနေအထားမျိုးမဟုတ်ဘူးလေ။ဘာကြောင့်မသိဘူးသိတယ်လို့သိရမှာခုကတရက်နဲ့ပြည်သက်ကမြင်နေရတာ။ဘယ်သူလေးဖြစ်တယ်ဆိုလဲရွာသားတွေမြင်တဲ့သက်တေတောင်းတာတွေရှိတော့ဒါအောင်စုံသားစစ်စစ်ဖို့တာဝန်ရှိတာပေါ့။ပြည်သူတယောက်ကပထမသတင်းချက်ဖွင့်နေတယ်ဆိုရင်အဲ့ဒီသတင်းချက်ကိုဖွင့်ပေးရမှာ။ဒီတိုင်းချက်တိုင်းစုံသားစစ်စစ်ဖို့လိုတယ်မလိုဘူးဆိုတာနောက်တစ်ပိုင်းပေါ့ဗျာ။အဲ့တော့ကျွန်တော်တို့ကတော့ဒီရွာသားတွေကြီးကထွက်ချက်ပြီးစူးစီးပြီးတော့မှသူတို့ချစ်ချင်တယ်သူတို့ဇာတ်လမ်းတွေကျွန်တော်တို့တင်ပေးလိုက်တာပဲ။သူတို့ခေါ်စစ်လဲသူကအမှန်တိုင်းကုန်ကြောနိုင်ပါတယ်ဒီမားကြီးက။
မြန်မာနိုင်ငံရှိနေများကွန်ရက်ကဥပဒေအကျိုးဆောင်ရှင်တွေဟာဇန်နဝါရီလ3ရက်နေ့ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းနယ်မြေအတွင်းကမိုးချိုးပြင်ရွာ၊ဆယ်တဲရွာနဲ့အနီးအနားရွာကလူတွေစီသွားရောက်ပြီးတော့ပစ်ခတ်မှုအတွင်းမှာဒဏ်ရာရသူတွေကိုစုံစမ်းမေးမြန်းခဲ့ပြီးမျက်မြင်သက်သေတွေအပေါ်စစ်ဆေးချက်တွေနဲ့လုံလောက်တဲ့တပ်စီကံပစ္စည်းတွေကိုရရှိတယ်လို့ရှင်နေကြီးဦးသိန်းတန်းဦးကရှင်းပြပါဗျာ။
တို့လက်ခံတီးပစ္စည်းလက်မခံတီးပစ္စည်းတွေကဥပဒေရောင်းရဆက်သွားကြရတယ်ရှင်းပြီးသားပါ။ကျွန်တော်တို့မှာထောက်ထားတွေရှိပါတယ်။ဂျာနဲ့ချီတဲ့မျက်မြင်သက်သေတွေရှိပါတယ်။ဘာလို့ဒီစစ်ချက်တွေရှိလဲ။ဒဏ်ရာရတာကိုပြစ်တာဘာလို့လုတ်ခိုက်စားတဲ့လက်ခံဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုမှတန်းနေရှိတဲ့ဓာတ်ပုံတွေရှိပါတယ်။
ဒေါက်ခင်ဝင်းရဲ့အမှုအပြင်လက်ဘရောင်းတောင်ကျင်းနီစီမံကိန်းနယ်မြေတွင်ခြံစည်းရိုးခတ်ထားတာကိုဖျက်ဆီးမှုအပါအဝင်ပုံမှန်144ချိုးဖောက်မှုစတဲ့အမှုပေါင်းစုံနဲ့ရင်ဆိုင်နေရတဲ့ဒေသခံပြည်သူတွေရဲ့အမှုတွေကိုလည်းလိုက်လံဆောင်ရွက်ပေးမှာဖြစ်တယ်လို့မြန်မာနိုင်ငံရှိနေများကွန်ရက်ကပြောပါတယ်
။တရုတ်တကုမ္ပဏီကနေပြီးတော့ရွာသားတွေတန်းစုချိုးခိုးတယ်ဆိုပြီးတော့တရားစွဲနေတာ80ရှိတယ်။အဲ့ဒါလည်းကျွန်တော်တို့ပြည်သူလူထုကကာကွယ်ပြီးတော့ကျွန်တော်တို့လိုက်မှာပါ။နောက်ကသူတို့မတရားတရားစွဲမှတွေအများကြီးပါပဲ။အဲ့ဒါဒီဘက်ကလိုက်တယ်တစ်ဖက်ကကနဒီလူသားမှုနဲ့ပတ်သက်တဲ့အပိုင်းကိုကျွန်တော်တို့ပြန်လို့မယ်ပြီးတော့ပြည်သူတွေရဲ့နင့်နာမှုတွေကျွန်တော်တို့ကုစားနိုင်တာတွေရသမျှနင့်နာကြေးတောင်းလာတော့နောက်တစ်ခါပုံမှန်144ထုတ်ပြန်ထားတာဟာဖွဲ့စည်းပုံရှိအောင်လည်းကိုက်တည်မှုမရှိဘူးပြအဲ့ဒီအတွက်ကျွန်တော်တို့အဲ့ဒါကိုပြည်သူတို့ပြတ်တော့ချုပ်ဆက်တက်လို့ပြလာ
အခုလိုမျိုးလက်ဘရောင်းတောင်အရေးဒေသခံပြည်သူတွေနဲ့ရဲလုံခြုံရေးရာတင်းမာမှုတွေဖြစ်နေချိန်မှာဒေသခံပြည်သူတွေနဲ့အတူဆန္ဒတူတက်ကြွလှုပ်ရှားသူတွေကရန်ကုန်မန္တလေးနဲ့အခြားမြို့ကြီးတွေမှာဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်နေခြင်းဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေကိုဦးဆောင်တဲ့တက်ကြွလှုပ်ရှားသူတချို့လည်းဖမ်းဆီးထိန်းသိမ်းခံနေရတယ်လို့အာဏာပိုင်တွေဘက်ကလိုက်လံဖမ်းဆီးမှုရှိလို့တိမ်းချောင်နေရသူတွေလည်းရှိတယ်လို့သိရပါတယ်ရှင်။